ကရင်မျိုးသားအစည်းအရုံးကဒုလေအုပ်ချုပ်နယ်မြေဖြစ်တဲ့ကလွယ်လီထူခိုင်တမဟာတုံးမုံမြို့နယ်တုံးတော်ကျွော်မှာအခြေဆိုင်တဲ့ခမရ599ကနေပြီးတော့လက်နဲ့ကြီးနဲ့ပြစ်လို့ဒေသခံကျွော်သားအမျိုးသမီးတဦးသေဆုံးခဲ့ပြီးတော့ကလေးနှစ်ဦးကတော့ခြေထောက်ဖြတ်လိုက်ရပါတယ်။ KNU ထိန်းချုပ်ရာတမဟာတွေမှာတိုက်ပွဲတွေဆက်ဖြစ်ပွားနေပြီးတမဟာ9နဲ့တမဟာ6နယ်မြေတွေမှာတော့လေကြောင်းတိုက်ခိုက်မှုတွေဆက်လက်ရှိနေတယ်လို့ KNU တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်မတ်AA မှာကပြောပြမှာပါ
။ကရင်အမျိုးသားအစည်းအရုံးကော်တူးလေအုပ်ချုပ်နယ်မြေကလေးလူထူခရိုင်တမဟာ3မုံမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်နေတယ်လို့စစ်ကောင်စီဘက်ကလည်း KNU ထိန်းချုပ်ရာဒေသကကြီးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလုပ်နေတာပါဒီရက်ပိုင်းမှာပဲတမဟာ3နယ်မြေမုံမြို့နယ်ထဲမှာလက်နက်ကြီးနဲ့ပစ်လို့ဒေသခံအိမ်တွေမီးလောင်တာရွာသားအမျိုးသမီးတဦးသေဆုံးတာတွေဖြစ်ခဲ့တယ်ဆိုပြီးကရင်အမျိုးသားအစည်းအရုံးသတင်းနယ်ပြန်ကြားရေးဌာနဒုတိယတာဝန်ခံဖလိုကလေးစီးကအခုလိုပြောပြပါဗျာအဲ
့ဒီမှာကျွန်တော်ဟောစာမလို့လက်နက်ကြီးနဲ့ဖြစ်ခဲ့တဲ့အဲမှာအိမ်ကတော့မီးလောင်ပြကြတာပေါ့နောက်ပြီးတော့အမျိုးသမီးတယောက်နဲ့ဟိုကကျောင်းနေတဲ့ကလေးရွယ်နှစ်ဦးပေါ့နော်အဲ့ဒါကတော့အမျိုးသမီးကတော့သေဆုံးသွားတာပေါ့သေသွားတာပေါ့နော်ဒီကလေးငယ်နှစ်ဦးကျတော့ဒီတိုက်တန်ရအပြင်းထန်တာပေါ့ရရှိတယ
်ပြီးသွားလား
သေအောင်မှာအဲ့ဒါခြေတော့ပြတဲ့အဆင့်တော့ဖြစ်သွား
တယ်ဟုတ်
တော့တော့အပြင်းမဲ့ပြီးသူနှစ်ယောက်လည်းပဲဆက်ပြီးဆက်ရတာပေါ့နော်အဲ့ဒီဒီမှာဒီနှစ်ယောက်ကတော့လူငယ်လေးတွေဖြစ်တာပေါ့အခုချိန်ပြီးတော့ဒီလူငယ်နှစ်ယောက်ကိုသူတို့ကပြန်လွတ်တာလဲကျွန်တော်တို့မကြားဘူးဖြစ်နေတော့
မုံမြို့နယ်ထဲမှာပဲစစ်ကောင်စီရဲ့ခမရ35ကတစ်ချစိတ်ကြီးရွာတွင်းကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်နေအိမ်တွေမီးလောင်ပျက်စီးမှုတွေလည်းရှိခဲ့တယ်လို့ဆိုပါတယ် KNU ထိန်းချုပ်ရာတပ်မဟာအသီးသီးမှလည်းစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေရှိနေတယ်လို့တပ်မဟာ9နဲ့6မှာတော့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေဇက်တိုက်ဖြစ်နေပြီးပြင်းထန်တဲ့တိုက်ပွဲတွေဖြစ်နေတယ်လို့လည်းဆိုပါတယ်
။တမ6မှာလည်းဇက်တိုက်ဖြစ်တယ်။9နဲ့6မှာနေတယ်ဟိုဖြစ်နေတာပါ။6နေကမနေတော့ကလည်းတမ6ဘက်မှာညဘက်အချက်ညဘက်ပိုင်းပေါ့ညပိုင်းမှာဘုံကကျဲတာလို့ရှိတယ
်။တမဟာ4နယ်မြေမှာတော့ KNU နဲ့ကော်တူးလေအာမီတို့ဟာအချင်းချင်းပြစ်ခတ်မှုတွေရှိနေတယ်လို့လည်းဆိုပါတယ်။ဒါကတော့ညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။တရနာသိမ့်ပြီးတဲ့နောက်မှာတော့နှစ်နှစ်အတွင်းမှာ KNU ထိန်းချုပ်ရာတပ်မဟာ9ခုတည်းကိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း300ကျော်လုပ်ခဲ့တယ်လို့ပြီးခဲ့တဲ့ဇန်နဝါရီလတစ်လထဲမှာပဲအကြိမ်ပေါင်း60နီးပါးလောက်ရှိခဲ့ပါတယ်။အရက်သားထိခိုက်ဒေဆုံးသူ36ယောက်ရှိခဲ့ပြီးပြင်းထန်တဲ့ဒဏ်ရာရသူ60နီးပါးလောက်ရှိခဲ့ပါတယ်။လူနေအိမ်တွေကတော့မီးလောင်ပြာကျမှုတွေဖြစ်ခဲ့ပြီးစစ်ဘေးရှောင်သူတွေတိမ်းနဲ့ချီပြီးရှိလာခဲ့ပါတယ်ရှင်။